အမေရိကန်မက္ကဆီကိုနယ်စပ်တစ်လျှောက်အရေးပေါ်အခြေအနေထုတ်ပြန်တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်ကိုအောက်လွှတ်တော်ကအင်ကာညကကန့်ကွက်ဖို့အတွက်မဲခွဲဆုံးဖြတ်လိုက်ပါတယ်။သမ္မတထရမ့်ရဲ့အကြေညာချက်အရနယ်စပ်တစ်လျှောက်တတိုင်းဆောက်လုပ်ဖို့အတွက်ကုန်ကြမယ့်စရိတ်ကိုလွှတ်တော်ရဲ့ခွင့်ပြုချက်မရဘဲသမ္မတအနေနဲ့အမိန့်အရအသုံးပြုခွင့်ရှိတာဖြစ်ပါတယ်။အခုလိုသမ္မတရဲ့အမိန့်ကိုပိတ်ဆို့ဟန်တားဖို့အတွက်ဒီမိုကရက်တစ်ထိန်းချုပ်ထားတဲ့အောက်လွှတ်တော်ကပြုလုပ်လိမ့်မယ်လို့မျှော်လင့်ထားတာလည်းဖြစ်ပါတယ်။Republican တွေထိန်းချုပ်ထားတဲ့အထက်လွှတ်တော်မှာတော့ Republican တွေက53နေရာရှိပြီး Democrat ကအမတ်နေရာ48နေရာပဲရှိပါတယ်။ဒါပေမဲ့ Republican အမတ်တွေဖြစ်တဲ့ Susan Collins, Lisa Murkowski နဲ့ Tom Tillis တို့ကတော့သမ္မတ Trump ရဲ့နိုင်ငံတော်အရေးပေါ်ကြီးညာမှုကိုကန့်ကွက်ထားတာပါ။တချို့ Republican တွေဘက်ကလည်းဒီကြီးညာချက်ကိုလက်မခံကြောင်းပြောပေမဲ့အဆိုပြုချက်ကိုကန့်ကွက်ဖို့ရှိမရှိတော့မသိရသေးပါဘူး။သမ္မတရဲ့အမိန့်ကိုကန့်ကွက်တဲ့ဆုံးဖြတ်ချက်ကိုအထက်လွှတ်တော်ကအတည်ပြုပေးခဲ့မယ်ဆိုရင်တော့ဗီဒီယိုအာဏာသုံးပြီးပယ်ချမယ်လို့သမ္မတထရမ့်ကပြောကြားထားတာဖြစ်ပါတယ်။